မင်္ဂလာပါသောတက်ရှင်တယောက်စီကကျေးဇူးတင်စရာထူးထူးခြားခြားအီးမေးလ်တစ်စောင်ရပါတယ်။စာကဆရာမဒေါ်မေစာခမညာလို့အစချီထားပါတယ်။ပထမပိုင်းမှာတော့မြန်မာပြည်တွင်းမှာလော်လော့စေထုတ်ဝေလိုက်တဲ့စာဝိုင်းပေဝိုင်းစကားဝိုင်းအမှတ်နှစ်စာအုပ်ကိုဖတ်ရကြောင်းနဲ့စာအုပ်ပါအီးမေးလ်အတိုင်းအခုလိုစာရေးလိုက်ရကြောင်းစာရေးလာသူကဆိုပါတယ်။ဒီနောက်မှာတော့မေစာရဲ့စကားဝိုင်းတွေမှာရှေးကစာရှေးကစကားတွေအကြောင်းဖတ်ရလို့ကျေးဇူးတင်ကြောင်းဒါပေမဲ့ခေတ်စာခေတ်စကားခေတ်အတန်တွေအခုထက်ပိုပြီးဝိုင်းဖွဲ့နိုင်ရင်ကောင်းမြင်ထင်တဲ့အကြောင်းအကြံပြုပါရယ်အကြံပြုရင်လက်တွေဝိုင်းဖွဲ့ခြင်းရင်ဝိုင်းဖွဲ့နိုင်အောင်ဆိုပြီးအတန်ဖိုင်တစ်ခုလက်ဆောင်ပါလိုက်ပါရယ်ဒီအတန်ဖိုင်ဟာဒီတစ်ပတ်ဝိုင်းဖွဲ့စရာဖြစ်လာလို့ကျေးဇူးတင်ရတာပါထူးခြားတယ်လို့ဆိုရတာပါအတန်ဖိုင်ရခဲ့ပုံအကြောင်းကိုလည်းသူစာမှာပါပါရယ်နိုဘယ်မြန်မာစာပေပွဲတော်ကိုတရက်မှာအငှားကားစီးပြီးသွားပါတဲ့အငှားကားစရာလေးနဲ့စကားလက်ဆုံးကြရင်စာအကြောင်းပေအကြောင်းပြောပြပါတဲ့စာအကြောင်းပေအကြောင်းပြောပြအောင်စာရေးလိုက်သူကရှေးကငင်းပေးလမ်းကြောင်းပေးရတာမဟုတ်ဖေကားစရာလေးကိုရင်ကစိတ်လူလက်ရပြောဆိုသွားတာပါတဲ့စာရေးလိုက်သူလဲကားစရာလေးပြောသည်မအတန်ဖန်းရင်အခွင့်အရေးကိုအရဖန်းယူထားလိုက်ပါတဲ့အဲ့ဒီဖန်းယူထားတဲ့အတန်ဖန်းကိုတင့်တော်တယ်လို့အသုံးချဖို့မေစာစီပို့လိုက်တာပါကျေးဇူးတင်ကြောင်းထပ်ပြီးအစီရင်ခံပါရစေကားစရာလေးပြောသွားတဲ့အထဲမှာအပိုင်းနှစ်ပိုင်းပါပါတယ်တစ်ပိုင်းကသူကြိုက်တဲ့စာရေးစရာတချို့အကြောင်းပါဘယ်သူကိုကြိုက်တယ်ဘာကြောင့်ကြိုက်တယ်ဆိုတဲ့အကြောင်းပြောဆိုသွားပါတယ်နောက်တစ်ပိုင်းကမြန်မာပြည်တနန်တလျာခေစားနေတဲ့စာပီဟောပြောဝေးတွေနဲ့ပတ်သက်တဲ့သူ့အမြင်သူ့သဘောထားပါအဲ့ဒီနှစ်ပိုင်းလေးကဒီတစ်ပတ်တော့သူကြိုက်တဲ့စာရေးစရာတွေအကြောင်းပဲမျှဝေလိုက်ပါတယ်နောက်တစ်ပတ်မှာမှဟောပြောဝေးတွေအကြောင်းဝိုင်းဖွဲ့ပါမယ်စာဖတ်သူတဦးရဲ့အတန်းမှုလေးစားရပါတယ်ရှင်သူကြိုက်တဲ့စာရေးစရာတွေအကြောင်းမပြောခင်သူ့စကားတွေအရာသိရတဲ့သူ့အကြောင်းအနည်းချင်းသိထားရင်ကောင်းပါလိမ့်မယ်ကားစရာလူငယ်ကပထဝီဝင်နဲ့ဘွဲရထားပြီးသားပါဘွဲရပြီးအငှားကောင်းမောင်းနေရတာကိုတော့ပျော်ရွှင်လှပုံမရပါဘူးဘွဲရစာမတက်လို့ခက်ကြီးကြီးကလေးဆိုပါတယ်ဒါပေမဲ့စိတ်ပြေအားငယ်နေတာမဟုတ်ပါဘူးကာမောင်းရင်အလုရှုပ်လှတာမို့စာဖတ်ချိန်နေလာတဲ့ဂျားတဲ့ကပဲရသည်မစာဖတ်နေပါတယ်စာအုပ်ဆိုင်ရောက်လို့စာပေတံမိုးရှိမဲထင်းတဲ့စာအုပ်တွေတွေ့ရင်ဝယ်ပြီးစုဆောင်းထားပါတယ်အချိန်ရတာနဲ့ဖတ်ဖို့ပါအဲ့ဒီနေ့ကကာမောင်းနေရလို့နိုဘယ်မြန်မာစာပေပွဲတော်မရောက်နိုင်တာသူစိတ်မကောင်းပါဘူးဒါပေမဲ့မနေ့ပိုင်းမှာအုံနာကြီးတို့ကိုမိသားစုအတွေ့ထိုက်တင်တဲ့လောက်ငွေကြီးတို့ရပြီးရင်တော့နေ့လယ်ပိုင်းမှာစာပေပွဲတော်ကစာတမ်းပေးတဲ့တွေသွားနာထောင်အောင်မယ်လို့အားခဲထားတဲ့ကိုသူ့စကားထဲမှာကြားရပါတယ်တကယ့်စာသမားလူငယ်လေးပါကားဆရာလေးအကြိုက်စာရေးဆရာမတူဦးကနုနုကြီးအင်းဝါပါ
ဆရာမစာအုပ်တွေဖတ်တိုင်းတွေးခေါ်ပဲဖြစ်ဖြစ်ကိုချင်းစာတရားပဲဖြစ်ဖြစ်အဲ့လိုတစ်ခုခုအမြဲတမ်းရ
နုနုကြီးအင်းဝါကိုကြိုက်တဲ့နေရာမှာအကြောင်းမဲ့ကြိုက်တာမဟုတ်ပါဘူးသူ့ဘာကြောင့်ကြိုက်ရတယ်လဲဆိုတော
့ဟိုမေးဖွားအကြောင်းလေးရေးရင်လည်းအဲ့လိုမေးဖွားအကြောင်းဟောအမှန်အဲ့မေးဖွားဆိုလဲဆရာမအကြောင်းကိုပဲရေးတယ်ဆရာမငယ်ငယ်ဘဝအကြောင်းပဲဒါပေမဲ့ရင်ထဲမှာအရန်ထိတယ်အဲ့လိုဆရာမနုနုကြီးအင်းဝါဆိုကျွန်တော်မဟုတ်ဘူးကျွန်တော်တူမှာလေအခုမှခဏတမ်းပဲရှိသေးတယ်အရန်ကြိုက်တာဖတ်ပြီးသားလဲအများကခဏခဏဖတ်နေတော့ဆရာမကလူမှုဘဝရဲ့အဲ့လိုပုံရိပ်တွေနဲ့ကိုကျင်းစာမှုတွေကိုသူကထင်အောင်ရေးနိုင
်သူကြိုက်ရတဲ့နောက်စာရေးဆရာတယောက်ကတော့ဆရာချီဦးညိုကိုပါဆရာချီဦးညိုကိုသဘောကျတဲ့နေရာမှာအကြောင်းရှိပါတယ
်ချီဦးညိုအရန်ကြိုက်ဆရာချီဦးညိုကတော့ဘာကိုကြိုက်လဲဆိုသူရဲ့အရေးအတာပေါ့နော်လူများနဲ့မတူတဲ့သူကစန့်ကျင်ဘက်ရှူတော့ရကြီးလေကြီးတာ။သူကလည်းဒါနဲ့ပဲနဲ့ပဲကြီးသွားတာပဲ။အများကြီးလူများတွေရာမဘက်ကပဲသူကဒတကီပြီးမင်းသားလုံးကြီးရေးပလိုက်တာတခါတည်းနဲ့ပဲကြီးရော
။ဒီနေရာရောက်မှာတော့မင်းစစီကိုစာရေးလိုက်သူနဲ့ကားဆရာလေးတို့ဓမ္မနဲ့အာရမအကြောင်းဆွေးနွေးကြပါတယ်။ဓမ္မနဲ့အာရမအပြန်ရမှာအာရမသမားကိုကျင်းနာစရာလုတ်သင့်မလုတ်သင့်အချက်တွေပါ။လင်္ကာဒီပချစ်သူလိုပဲအာရမသမားကိုစာနာစိတ်ဝင်လာအောင်ရေးဖွဲ့ရိုက်ကူးတဲ့ဘိုးအောင်တင်ဇလန်းအကြောင်းကိုလေဆွေးနွေးကြပါသေးတယ်ကားဆရာလေးကခေပေါ်စာရေးဆရာတွေကိုသာတတိထားမိတာမဟုတ်ပါဘူးကွယ်လွန်သူဆရာကြီးတက္ကသိုလ်ဖုန်းနှိုင်းကိုလည်းတတိထားမိပါတယ်အရေးအဖွဲမှာဖြင့်ထူးခြားလာတဲ့ဆရာကြီးလို့သူကသဘောရပါတယ်ဆရာတက္ကသိုလ်ဖုန်းနှိုင်းအကြောင်းပြောဆိုသွားတဲ့သူ့စကားကိုနားဆင်ကြည့်ပါရှင
်ဆရာတက္ကသိုလ်ဖုန်းနှိုင်းရဲ့ဝတ္ထုတွေကဥမာတိရွတ်ကြွေတဲ့ဥစ္စာကိုရေးတာအစသူကလုံးဝအမှုပညာပြောင်းတိရွတ်ကလေးကဘလို့ချက်ချက်ချက်ချက်ဆိုတာအစအဲ့လိုမျိုးလေ
သူပြောသွားတာရိုးရိုးလေးပါပဲသူတေးသေးလေးလိုခွဲချမ်းစိတ်ပြပြောတာမဟုတ်ပေမဲ့တူတူလေးနဲ့ထိမိပါတယ်ကားဆရာလေးကြိုက်တဲ့ဝိထုရေးဆရာတွေထဲမှာဆရာလင်းကားရည်ကျော်လည်းပါပါတယ်ကိုကျိုးစွန်းအနစ်နာခံပြည်သူတာဝန်ထမ်းဆောင်ကြတဲ့စိတ်သဘောထားကြီးမြတ်တဲ့သူတွေအကြောင်းဖတ်ရတာစိတ်ချမ်းသာတယ်အားကြစရာအားကြ အတစီယာအတရာမှုစာဖက်သူတွေစိတ်နေမြင်မာလာဖို့အကြောင်းမြင်တယ်လို့သူ့အမြင်ကိုဆိုသွားပါတယ်။ကားစရာလေးကဝိထုလိုရတစာပေလောက်နဲ့တင့်နေရောက်ရဲမနေပါဘူး။အတွေ့ခေါ်စင်းငင်းနှုံတရားနဲ့ဆိုင်တဲ့တခြားစာတွေလည်းဖတ်ပါတယ်။သူ့ပြောစကားတွေမှာညှွန်းသွားတဲ့စာရေးစရာကတော့ကိုတာပါ။ကိုတာကိုဘာကြောင့်နှိမ့်ချရတာပါလဲ။သူ့မှာအကြောင်းပြချက်ရှိပါတယ်
။အခုကျွန်တော်ကိုတာတို့ကြိုက်အတူယူစရာတွေပေါ့နော်။လူငယ်တွေကိုပြိုးထောင်တာဘလို့လို့ပြန်တော့မပြောရတော့ဒါစင်းငင်းနှုံရတာပေါ့။အုံနောက်ချင်းတူတော်မှာတခါလေကြာရင်ဒီစာကိုဖတ်လိုက်ပြီးတော့မှကိုအုံနောက်ပွင့်သွားတာရှိတယ်အဲ့လိုမျိုးလေကိုမတွေးမိဘူးလေအဲ့လိုရိုးရိုးချင်းချင်းကိစ္စလေဒါမဲ့စာဖတ်လိုက်တဲ့အချိန်ကျရင်ဟာဟုတ်တာပေါ့အဲ့လိုမျိုးလေအချိန်ကြီးအများကြီးရှိတယ်အစိမ်းနဲ့မြေလို့အပြန်သူကျွန်တော်အရန်ကြိုက်တယ်ဥမာကျောင်းဆရာမကလေးကိုဘလို့ဆုံးမတာရေးတာအစားအုံးထဲမှာဆိုအရန်ကောင်းတယ်မိဘနဲ့ကလေးကြားနားလည်မှုတွေပေါ့နော်နောက်ပြီးတော့အဲ့လိုဆရာတို့စာပေဟောပြောသွားတဲ့ခရီးအကြောင်းရေးတာလေအဲ့လိုအရန်ကောင်းတယ်
ဖိုင်နေကကားစရာလေးကစာဖတ်ရင်အကျိုးရှိတယ်ဆိုတာကိုအခိုင်အမာယုံကြည်ထားတဲ့လူငယ်လေးပါစာဖတ်ရင်အသိဉာဏ်ပွားတယ်စဉ္ညင်ုံတရားမြင်မာတယ်လို့ဆိုပါသေးတယ်ဝိထုရှေးထက်ဝိထုတို့ကိုပိုကြိုက်တယ်လို့လည်းသူ့သဘောကိုပြောသွားပါသေးတယ်ဘာကြောင့်လဲဆိုတော့ဝိထုတို့ကရင်းနေကိုအထီးမြန်လို့ပါတယ်ရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ